2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အာဗီအာမက်အာလီရရှိသွားပါရယ်အိမ်ကြီးချင်းအရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ
် The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts.
ဒီဒီယိုပီးယားဝန်ကြီးချုပ်အာဗီအာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်။အထူးသဖြင့်အိမ်ကြီးချင်းအရီထရီးယားနိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်ကတူဝင်ကြီးချုပ်ရာထူးရခဲ့ပြီးလာပိုင်းအတွင်းမှာပဲဖြေလည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်။ဝန်ကြီးချုပ်ဖြစ်လာပြီးရက်တရအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်။သတင်းမီဒီယာတွေအပေါ်စင်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တယ်။မတရားအတင်းသတ်မှတ်ခံထားရတဲ့အတိုက်အခံအဖွဲ့တွေကိုတရားဝင်အောင်လုပ်ပေးခဲ့တယ်။အဂတိလိုက်စားမှုနဲ့မတင်ငါတဲ့စစ်ဖက်အရက်ဖက်ခေါင်းဆောင်တွေကိုယာရုဖယ်ချခဲ့တယ်။အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့ဩဇာတိတိတတ်တာလွှမ်းမိုးနိုင်အောင်လုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာမက်အာလီရဲ့ဆောင်ရွက်မှုတွေကိုစုတင်ကြခြင်းမှာပြောကြားခဲ့ပါတယ်။အာဖရိကတိုက်အခြေနဲ့အချင်းမြောက်ဒေသတွေကငင်းကြဲရင်းနဲ့ပြန်လည်တင်းမြတ်ရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကပြောပါတယ် Nobel ငင်းကြဲရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ် Nobel ငင်းကြဲရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့ဆုငွေကိုဆုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်